အခုရပိုင်းပြည်သူတွေကြားမှာရောအစိုးရစီးပွားရေးလုပ်ငန်းရှင်တွေကြားမှာပါခရင်ရိုက်နေတဲ့ပြဿနာတစ်ခုကတော့အမေရိကန်ဒေါ်လာဈေးအရင်မြန်မြင့်တက်လာနေပြီးမြန်မာကျပ်ငွေတန်ဖိုးကျဆင်းလာနေတဲ့ပြဿနာပါစီးပွားရေးတည်ငြိမ်တဲ့နိုင်ငံတွေအဖို့သူတို့ငွေကြေးတန်ဖိုးကျတာတာမန်ပြည်သူအများစုကြားသိပြီးခရင်ရိုက်ခံမှုမရှိနိုင်ပေမဲ့ဒီမှာနိုင်ငံလိုနိုင်ငံသားကကုန်ကြမ်းနဲ့ကုန်ပစ္စည်းအများစုတင်သွင်းလာကိုမှီခိုနေရတဲ့တိုင်းပြည်အဖို့ကတော့တတိုင်းပြည်လုံးနဲ့သက်ဆိုင်တဲ့ကိစ္စဖြစ်လာနေပါတယ်။နေ့စဉ်လူပြောသူပြောများတဲ့ကိစ္စဖြစ်လာနေပါတယ်။ဒေါ်လာကြီးဘလောက်တက်နေသလဲ။မြန်မာကျပ်ငွေတန်ဖိုးကရောဘလောက်ကျနေသလဲ။ဘာကြောင့်အဲ့လိုဖြစ်ရတာလဲ။ဒီပြဿနာဘိုးဘန်တစ်ခုတည်းကခြံတွေဖြည့်ရှင်းနိုင်ပါမလားဆိုတာကုရပတင်ပြသွားပါမယ်
။မြန်မာကျပ်ငွေတန်ဖိုးတရရိပ်စတတ်တာပြီးခဲ့တဲ့ဂျွန်လလေလောက်ကစပါတယ်။ဂျွန်လ17ရက်နေ့ကဒေါ်လာဝယ်ဈေး1344ကျပ်၊ရောင်းဈေး1346ကျပ်ဈေးပေါက်ပါလေ။ဒါဟာရန်ကုန်မှာတကယ်ကိုအယောင်းဝယ်လုပ်တဲ့ငွေလဲကောင်တာတွေရဲ့ဈေးနှုန်းပါ။ဩဂုတ်လ16ရက်နေ့မနေ့ပိုင်းမှာ CB Bank ဖွင့်ဈေးဒေါ်လာ1523ကနေ1533ကျပ်နှုန်းဖြစ်သွားတာမို့ဒေါ်လာနဲ့နှိုင်းယှဉ်ရင်မြန်မာကျပ်ငွေတန်ဖိုးဟာ2လကျော်အတွင်းစတုံးရာခိုင်နှုန်းကျော်ကျဆင်းသွားတာတွေ့ရပါတယ်။နှစ်လကျော်ကာလအတွင်းကျပ်ငွေတန်ဖိုးဒီလောက်ကျဆင်းနေဆိုတာများတယ်လို့ဆိုနိုင်ပါတယ်။ပတ်တမ်းတွေကိုပြန်ကြည့်ပြီးတွက်ချက်ကြည့်ရင်အဲ့ဒီကာလအတွင်းမြန်မာကျပ်ငွေတန်ဖိုးဟာစင်ကာပူဒေါ်လာနဲ့ဆို9ရာခိုင်နှုန်း၊ယူရိုငွေနဲ့ဆို6ရာခိုင်နှုန်း၊ထိုင်းဘတ်ငွေနဲ့ဆို6ရာခိုင်နှုန်း၊မလေးရှားရင်းဂစ်နဲ့ဆို9ရာခိုင်နှုန်းကျဆင်းပါတယ်။မြန်မာနိုင်ငံမှာဒေါ်လာငွေတန်ဖိုးတက်လာရတဲ့ကိစ္စနဲ့ပတ်သက်လို့ဗဟိုဘဏ်တာဝန်ရှိသူတွေ၊စီးပွားရေးပညာရှင်တွေနဲ့ရှောင်းထန်နယ်လိုဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးကပါကမ္ဘာမှာဒေါ်လာငွေကြေးတန်ဖိုးတက်လာတာကြောင့်လို့ထောက်ပြကြပါရယ်။ဒေါ်လာနဲ့နှိုင်းယှဉ်ရင်အခြားနိုင်ငံအတော်များများရဲ့ငွေကြေးတန်ဖိုးတွေကျဆင်းနေတယ်လို့ဆိုကြပါရယ်။ဒီအကြောင်းပြချက်မှန်ပါရယ်။ဒါပေမဲ့လက်တွေ့ဖြစ်နေတာကမြန်မာကျပ်ငွေတန်ဖိုးဟာဒေါ်လာနဲ့နှိုင်းယှဉ်ရင်ပဲကျဆင်းနေတာမဟုတ်ပါဘူး။အခြားသောထိုင်းဘတ်၊စင်ကာပူဒေါ်လာ၊ယူရို၊မလေးရှားရင်းဂစ်တွေနဲ့ကနှိုင်းယှဉ်ရင်ကျဆင်းနေတာမို့မြန်မာကျပ်ငွေတန်ဖိုးကျဆင်းမှုဟာနိုင်ငံတကာမှာဒေါ်လာငွေတန်ဖိုးမြင့်တက်လာတာတစ်ခုတည်းကြောင့်မဟုတ်တော့ဘူးဆိုတာပေါ်လွင်လာစေပါရဲ့။ဒီအချက်ကိုလည်းဗဟိုဘဏ်တာဝန်ရှိသူတွေရောရှောင်းထန်တယ်လို့စီးပွားရေးအကြံပေးတွေကပါမငြင်းကြပါဘူး။ဒီအတွက်ကျပ်ငွေတန်ဖိုးတည်နေရေးသူတို့စူးစမ်းတာတွေ့ရပါတယ်
။မြန်မာကျပ်ငွေတန်ဖိုးကျဆင်းတာနဲ့ပတ်သက်ပြီးဘူဘန်ကပထမဦးဆုံးကြိုက်တဲ့ဖြစ်ရှင်းတာကနိုင်ငံငွေရောင်းဝယ်ခွင့်ရှိတဲ့ပုဂ္ဂလိကဘဏ်တွေနဲ့ငွေလဲကောင်တာတွေအနေနဲ့ယူမျိုးငွေလဲနှုန်းအထက်အောက်3.8%ကနေဂျားကနေပဲရောင်းဝယ်ရမယ်ဆိုတဲ့သတ်မှတ်ချက်ကိုပယ်ဖျက်ပေးလိုက်ခြင်းပါ။အတိအပြေကတော့ဘူဘန်ကအမေရိကန်ဒေါ်လာကျပ်တစ်ထောင်အဖြစ်ယူမျိုးသတ်မှတ်ထားရင်ငွေလဲကောင်တာတွေအနေနဲ့ဒေါ်လာ960ကျပ်နဲ့1008ကျပ်ကြားရောင်းဝယ်နိုင်တယ်။ဘူဘန်ကလည်းယူမျိုးငွေလဲနှုန်း1500ကျပ်သတ်မှတ်ထားရင်ငွေလဲကောင်တာတွေအနေနဲ့ဒေါ်လာ1488ကျပ်နဲ့1512ကျပ်ကြားမှာပဲရောင်းဝယ်ရမယ်ဆိုရင်သတ်မှတ်ထားမှုပယ်ဖျက်ပေးလိုက်တဲ့သဘောပါ။ဒီလိုပယ်ဖျက်ပေးလိုက်ရတာကလည်းအကျိုးကြောင်းရှိပါတယ်။ဘူဘန်ဟာယူမျိုးငွေလဲနှုန်းတစ်ခုသတ်မှတ်မယ်။အဲ့ဒီယူမျိုးအထက်အောက်ခွင့်ပြုဘောင်ထဲကနေရောင်းဝယ်နိုင်မှုပုဂ္ဂလိကဘဏ်တွေနဲ့ငွေလဲကောင်တာတွေကိုငွေကြေးနေလန်ဈေးခွက်ကနေဒေါ်လာဖြစ်စီအခြားနိုင်ငံသားငွေဖြစ်စီကျပ်ငွေဖြစ်စီလူတော်ကိုရောင်းပေးမယ်လို့ဆိုထားပါတယ်
။ဒါပေမဲ့တကယ့်လက်တွေ့ဖြစ်ခဲ့တာကဗဟိုဘဏ်ယူရိုငွေလဲနှုန်းဟာပြင်ပပေါက်ဈေးအထက်ရောင်းနေရင်ပြဿနာမရှိပေမဲ့ပြင်ပငွေလဲနှုန်းအောက်ရောင်းနေရင်ပုဂ္ဂလိကဘဏ်တွေနဲ့ငွေလဲကောင်တာတွေကဒေါ်လာလိုနိုင်ငံသားငွေကိုယူရိုနှုန်းနဲ့ဝယ်ယူလိုကြတာပါပဲ။တကယ်တမ်းအဲ့ဒီလိုဝယ်ယူလို့တဲ့အခါဗဟိုဘဏ်ကလိုတဲ့လောက်ရောင်းမပေးနိုင်တဲ့အတွက်လက်တွေမှာအဲ့ဒီစနစ်အလုံးမဖြစ်တော့ပါဘူး။ပုဂ္ဂလိကဘဏ်တွေငွေလဲကောင်တာတွေဟာဗဟိုဘဏ်သက်မှတ်ချက်ပေါင်းတဲ့ကနေအယောင်းဝယ်လုပ်လို့မရပါဘူးဆိုပြီးအကြောင်းပြကြပါတော့ရယ်။ဒီလိုနည်းနဲ့ယူရိုငွေဈေးနှုန်းအဲ့ဒီဈေးနှုန်းအထက်အောက်ရာခိုင်နှုန်းတစ်ခုရဲ့ပေါင်းတဲ့ကနေအယောင်းဝယ်လုပ်ဖို့ညွှန်ကြားချက်ဖြတ်သိမ်းလိုက်ရဟန်တူပါရဲ့အဲ့ဒီတက်မှတ်ချက်ပယ်ဖြတ်ပေးလိုက်တဲ့အတွက်ငွေလဲဆိုင်စင်ရပုဂ္ဂလိကဘဏ်တွေနဲ့ငွေလဲကောင်တာတွေအနေနဲ့ဈေးနှုန်းကိုတက်မှတ်ချင်လို့တက်မှတ်ရောင်းဈေးဝယ်ဈေးခွာခြင်းတလောက်ခွာတရက်ထဲဈေးနှုန်းအပြောင်းလဲဘယ်နှကြိမ်လုပ်လို့ခွင့်ပြုလိုက်တဲ့သဘောဖြစ်သွားစေပါရဲ့အဲ့ဒီလိုအခြေအနေတွေကြောင့်ဗဟိုဘဏ်တက်မှတ်ချက်ပယ်ဖြတ်ပေးပြီးနောက်ရက်တွေဖြစ်တဲ့ဩဂုတ်လ16နဲ့18ရက်တွေမှာနိုင်ငံသားငွေကြေးဈေးကွက်မတည်မငြိမ်ကမောက်ကမဖြစ်တာမြင်တွေ့ကြရပါတယ်နောက်ဆက်တွဲဖြစ်လာနိုင်ခြေရှိတာက မြန်မာငွေကြေးတံပိုးမတိမငင်ဖြစ်လာနေလေလုပ်ငန်းရှင်တွေရောပြည်သူလူထုတည့်ရဲ့လုံငါပါမြန်မာစက်ငွေကိုယုံကြည်မှုပုံနေတဲ့နေလာပြီးစက်ငွေမကင်တော့ဘဲဘယ်ထဲမှလည်းမထားတော့ဘဲဒေါ်လာလိုအခြားနိုင်ငံသားငွေကြေးတမျိုးမျိုးလိုရွှေလိုတံပိုးခိုင်မာတာတွေကိုဝယ်ယူစုဆောင်လာကြတော့မယ်အရေးပါပဲ ဒါမျိုးစစ်အစိုးရလက်ထက်တုန်းကနှစ်ပေါင်းများစွာဖြစ်ပျက်ခဲ့ပါတယ်။ဒီအတွက်လက်ရှိအန်အယ်ဒီအစိုးရလုပ်ရမယ့်တာဝန်ကစီးပွားရေးသမားတွေနဲ့ပြည်သူတွေမြန်မာစက်ငွေကိုယုံကြည်မှုရှိလာအောင်လုပ်ဖို့ပါ။မြန်မာစက်ငွေကိုရှိတဲ့ရှိထိုက်တဲ့တန်ဖိုးတစ်ခုမှာတည်ငြိမ်ရင်ရှိနေအရာအဝယ်အလက်အပတ်ဖြစ်နေဖို့လိုပါတယ်။လက်ရှိတကဘာလုံးရင်ဆိုင်နေရတဲ့ဒေါ်လာငွေတန်ဖိုးမြင့် better lonely, short tabu ludalo, Gondra Yuma, lonely, and Yaji Janida Gule, Spindolu, Tinjambu, Lubai.
Buba Begaro, Puglia Bani, and Wille Kondari in it, Nanayang will Lilangu, Kamamu, Lulao, Nina Shah, Jamadamu, which is Zigazuri, Pirunga, your Pibaga, Way of Chile, Ramu, Malone, or Kaburamu, a Yetopian have you today, Pirun was Samu, Yawemu Aluma, the Macham will never look down, Jamadalumu. Look at Mulubare. But what to feel, let me say, Mima Chang with Tamu and Lomin Chasin in Amo. See why the Madi Maga, Pilubia Loma, Tihan in Anivari. Tibetana Boba, the Kura Pishino Yara, Mimahobe, a sura at the Prelo, Bawi Puba Pishin Finney, Pibajo, Tibiala Yavane.